ISIS အဖွဲ့တွေပေါ်မှာအမေရိကန်ဥဆောင်ပြီးလေကြောင်းကတိုက်ခိုက်မှုတွေဟာထိရောက်မှုရှိရလားလို့အီရတ်ဒုတိယသမ္မတကမေကွန်းထုတ်နေချိန်မှာအာရတ်ဂျွန်ဆယ်မှာရှိတဲ့ဒီရှီယာဘလီတွေကိုပိတ်မှတ်ထားတဲ့ဘုံးခွဲတိုက်ခိုက်မှုနှစ်ခုဟာသူတို့လက်ချက်ဖြစ်တဲ့ကြောင့် ISIS စစ်သွေးကြောအဖွဲ့ကပြောပါရယ်။ဆော်ရီအာရေဗျနိုင်ငံအရှေ့ပိုင်းမှာကတ်တစ်နယ်မှာဒီလူပေါင်း22ဦးသေဆုံး80ကျော်ဒဏ်ရာရရှိစေခဲ့တဲ့ဘုံးပေါက်ကွဲမှုဟာသူတို့ပြုလုပ်ခဲ့တာဖြစ်တယ်လို့အသစ်ဖွဲ့စည်းလိုက်တဲ့အဖွဲ့လို့ခေါ်ထားတဲ့အုပ်စုကပြောကြားလိုက်တာပါ။ယီမန်နိုင်ငံဆန္ဒမျိုးတော်ဘလီတစ်ခုနီးပေါက်ကွဲခဲ့တဲ့ဒုတိယဘုံးခွဲမှုကြောင့်လူ73ဦးထိခိုက်ဒဏ က်မှုအရေအတွက်ပိုပြီးတော့များလာတာဖြစ်ပါတယ်။လက်ရှိလေကြောင်းစစ်စင်ရေးဟာစစ်သွေးကြွတို့အင်အားကြီးထွားလာတာကိုမထိန်းချုပ်နိုင်ဖြစ်နေတယ်လို့ယူဆတဲ့အတွက်မဟာဗျူဟာအသစ်တရက်ချမှတ်ဖို့အီရတ်ခေါင်းဆောင်တွေကိုသူကတိုက်တွန်းခဲ့တယ်လို့အီရတ်ဒုတိယသမ္မတအယက်အလာဝီကဂျော်ဒန်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။သူရဲ့ဝေဖန်ချက်ဟာအီရတ်နိုင်ငံရမာဒီမြို့ကိုစစ်သွေးကြွတွေထိန်းချုပ်ပြီးရက်သက်တပတ်အကြာမှာပေါ်ထွက်လာခဲ့တာပါ။ညွန်ပေါင်းတပ်ဖွဲ့တွေဟာဂျာတာဗရီနဲ့တောက်ကြနေကြစီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှု၅ကြိမ်လုပ်ခဲ့ပါတယ်။နောက်ထပ်ဘုံကျက်မှု၁၅ကြိမ်ကိုလည်း ISIS တို့အမာခံဒေသဖြစ်တဲ့အီရတ်နိုင်ငံမိုဆိုးနဲ့ရမာဒီမြို့တို့မှာပြုလုပ်ခဲ့ကြပါတယ်ရှင်။